ရခိုင်မြောက်ပိုင်းကလူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်လို့မြန်မာအစိုးရအနေနဲ့စုံစမ်းစစ်ဆေးအရေးယူမယ်လို့ပြောနေပေမဲ့ဒီဆောင်ရွက်ချက်အပေါ်ယုံကြည်စိတ်ချရမှုမရှိသေးဘူးလို့လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဇာအီအယ်ဟူစိန်ကဝေဖန်ပြောကြားလိုက်ပါတယ်။ဒုက္ခသည်တွေနေရာပြောင်းရင်းမှာလည်းလူခွင့်ရေးစောင့်ကြည့်စစ်ဆေးခွင့်တွေမရှိဘဲမဖြစ်နိုင်ဘူးလို့ထောက်ပြပါတယ်။ဒီအကြောင်းကိုကိုသားညွန့်ကပြောပြမှာပါ။
မြန်မာနိုင်ငံပအဝင်ကမ္ဘာနိုင်ငံချို့ဟာကုလသမဂ္ဂရဲ့စုံစမ်းစစ်ဆေးမှုတွေကိုလက်တင်မှတ်တဲ့အပေါ်ဒီကနေ့ကျင်းပတဲ့ကုလသမဂ္ဂလူခွင့်ကောင်စီပုံမှန်စည်းဝေးဖွင့်ပွဲမှာလူခွင့်ဆိုင်ရာကုလမဟာမင်းကြီးကဝေဖန်ရှုံ့ချပါတယ်။မြန်မာနိုင်ငံတွင်ရခိုင်ပြည်နယ်မှာသာမကကချင်နဲ့ရှမ်းပြည်နယ်အထိပါလူခွင့်ချိုးဖောက်မှုတွေကြေကြေပြန့်ဖြစ်နေတဲ့ဆိုပြီးတော့လေကုလသမဂ္ဂမဟာမင်းကြီးဇာယီဟူစိန်ကသူ့ရဲ့မိန့်ခွန်းထဲမှာထည့်ပြောပါတယ
်။ As the council is aware, there are clear indications of well-organized, widespread and systematic attacks.continuing to target the Rohingya in Rakhine.
လူခွင့်ကောင်စီအနေနဲ့သတိပြုမိပါလိမ့်မယ်။ရခိုင်ပြည်နယ်တွင်းမှာရှိတဲ့ Rohingya တွေဟာလူမျိုးနွယ်စုတစုအနေနဲ့ပြစ်မှတ်ထားခံရပြီးအစီအစဉ်တကျကြေကြေပြတ်ပြတ်အတိုက်ခိုက်ခံရတယ်ဆိုတာပါ။ဥပဒေစံနှုန်းသတ်မှတ်ချက်အရဆိုရင်တော့ဂျီနိုဆိုက်မျိုးဖြုတ်တပ်ဖြတ်မှုအတိဖြစ်နိုင်ခြေရှိနေပါတယ်။ကချင်နယ်ရှမ်းပြည်မြောက်ပိုင်းမှာဆိုရင်လည်းမနစ်အော်တိုဘာလကလေးကပြည်ပခါတွေတိုးမြင့်လာပါတယ်။ကချင်နယ်ရခိုင်ဒေသအပါအဝင်မြန်မာနိုင်ငံတွေကလူခွင့်အခြေအနေတွေကိုစုံစမ်းဖို့ကုလလူခွင့်ကောင်စီကအချက်လက်စုဆောင်ရေးအဖွဲ့ကိုဖွဲ့ခဲ့ပေမဲ့မြန်မာဆွေကအဲ့ဒီအဖွဲ့ကိုပြည်ဝင်ခွင့်မပေးပါဘူး။ဒါ့အပြင်ကုလသမဂ္ဂလူခွင့်အထူးကူစလေကိုလည်းအစိုးရအနေနဲ့ပူးပေါင်းဆောင်မှုရပ်ထားပြီးတော့နိုင်ငံတကာဝင်ရောက်စစ်ဆေးခွင့်တွေမပေးတော့ပါဘူး။အစိုးရအနေနဲ့အစိုးရတာဝန်ရှိသူတွေနဲ့မြန်မာနိုင်ငံလူခွင့်ကောင်ရှင်ဘက်ကတွားရောက်စစ်ဆေးတာမျိုးရှိခဲ့ပါတယ်။ဒါမဲ့လို့နိုင်ငံတကာကဆွဆွဲနေတယ်လို့အစီအစဉ်တကျလူခွင့်ချူဖောက်တာမျိုးမဟုတ်ဘဲနဲ့လူမျိုးတောင်ဝင်ရှိသူတူချင်းကျူးလွန်တဲ့ပြစ်မှုတွေပဲတွေ့ရတယ်လို့သုံးသပ်ထားပါတယ်။ကုလမဟာမင်းကြီးဇာယီကတော့မြန်မာနိုင်ငံဘက်ကခုလိုစုံစမ်းမှုတွေမှာခုချင်းထိနိုင်ငံတကာလက်ခံယုံကြည်လို့ရတဲ့အနေအထားမျိုးမရှိသေးဘူးလို့အခုစီးပွားမှာပြောသွားပါတယ်
။ Although Myanmar has stated that it will investigate allegations and prosecute alleged perpetrators
မြန်မာဆိုရနေတဲ့ဆွေးဆွဲချက်တွေကိုဆက်လက်ဆွေးနွေးပြီးတောင်ဝင်ရှိသူတွေကိုအပြစ်ပေးအရေးယူရမယ်လို့ပြောနေပေမဲ့လည်းဒီစုံစမ်းမှုတွေမှာယုံကြည်စိတ်ချရမှုနဲ့လွတ်လပ်မှုဆိုတဲ့အနေအဆုံးစံတတ်မှတ်ချက်တွေတော့မရှိပါဘူး။နိုင်ငံတကာစုံစမ်းမှုတွေကိုညှင်းနေတာကြောင့်လူခွင့်ရေးဆိုင်ရာကုလမဟာမင်းကြီးယုံကုလလူခွင့်ရေးထူးကိုယ်စားလှယ်နဲ့အချက်လက်ရှာဖွေရေးအဖွဲ့တွေကအဝေးကနေလှမ်းပြီးစောင့်ကြည့်နေရပါတယ်။ရိုဟင်ဂျာဒုက္ခသည်တွေနေရာပြောင်းရေးအတွက်မြန်မာအစိုးရအနေနဲ့ UNDP, UNHCR တို့နဲ့သဘောတူစာချုပ်ချုပ်ခဲ့ပါတယ်။ပကတိအနေထားလူခွင့်ရေးအခြေအနေစစ်ဆေးစောင့်ကြည့်ဖို့မရဘဲနဲ့တော့ဒုက္ခတွေတွေနေရပြန်ရေးမဖြစ်နိုင်ဘူးဆိုတာကိုကျွန်တော်ထပ်လောင်းပြောပြစီ
လူခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဇာယီအယ်ဟူစိန်ရဲ့အခုမိကွန်းဟာမဟာမင်းကြီးဖြစ်တဲ့သူ့ရဲ့နောက်ဆုံးမိကွန်းဖြစ်မှာပါအခုလူခွင့်ကောင်စီအစည်းအဝေးပြီးဩဂတ်လဆိုရင်တော့သူ့ရဲ့တက်တန်းကုံဆုံးမှာဖြစ်တာကြောင့်ပါဂျွန်နဲ့ဂျူလိုင်လတွေမှာကျင်းပသွားမယ့်ဒီ38ကြိမ်နောက်ကုလသမဂ္ဂလူခွင့်ကောင်စီပုံမှန်အစည်းအဝေးတွေတက်မှာတော့နိုင်ငံတကာလူခွင့်အခြေအနေတွေတဲ့မြန်မာနိုင်ငံကရိုဟင်ဂျာအရေးကိစ္စဟာဦးစားပေးဆွေးနွေးစရာဖြစ်လာအောင်မယ်လို့ယူဆပါတယ်မြန်မာဆွေဘက်ကတော့ဒီရခိုင်မြောက်ပိုင်းကလူခွင့်စစ်ဆေးချက်တွေနဲ့ပတ်သက်ပြီးတော့အထောက်အထားခက်ခဲမှာမှပြနိုင်ရင်အယူယူပါမယ်လို့ဂရီဘီပြောပြီးတော့နိုင်ငံတကာကတုံ့နှုံနဲ့ရိုင်ဂျာဆိုတဲ့အတုံးနှုံကိုတော့အတိအမှန်မပြပါဘူး။ရခိုင်မြောက်ပိုင်းဒေသလူခွင့်စစ်ဆေးချက်တွေနဲ့ပတ်သက်လို့မကြခင်မှာလဲနိုင်ငံတကာကပုဂ္ဂိုလ်တူအပါအဝင်၃ပါးတဲ့စုံစမ်းရေးအဖွဲ့ဖွဲ့ပြီးတော့စုံစမ်းစစ်ဆေးမှုတွေလုပ်သွားမယ်လို့ဆွေဘက်ကကြေညာထားပါတယ်ခင်ဗျာ
။ကိုသားညွန့်ပါရှင်။